ဘရာဇီးနိုင်ငံကကွယ်လွန်သူကမ္ဘာကျော်ဘောလုံးသမားဟောင်ပီလီရဲ့ဇာပနာအခမ်းအနားကိုအင်္ဂါနေ့ကသူကြီးပင်းခဲ့တဲ့ဆန်တိုစ်မြို့မှာနောက်ဆုံးပြုလုပ်ခဲ့ပြီးသူ့ကိုအားပေးတဲ့တန်းနဲ့ချီတဲ့ဘရာဇီးနဲ့ကမ္ဘာနှံကပေးသက်တရားလဲနောက်ဆုံးနှုတ်ဆက်ခဲ့ကြပါတယ်။သူ့ရဲ့ဇာပနာအခမ်းအနားကိုသူငယ်စဉ်ကဘောလုံးကစားခဲ့တဲ့ဗီလာမီရိုအားကစားကွင်းမှာပြုလုပ်ခဲ့ပြီးသူ့ကိုဘရာဇီးနိုင်ငံရဲ့သမ္မတအသစ်လူးဝစ်အင်နာဆိုလူလာတာရှေဗာကလည်းတက်ရောက်ဂုဏ်ပြုခဲ့ပါတယ်။အဲဒီနောက်သူ့ရဲ့ရုပ်ကလပ်ကိုစန်တိုစ်မြို့ကလမ်းတွေပေါ်ကနေဖြတ်ပြီးနောက်ဆုံးသူ့ကိုတကြုံမဲ့နေရာကိုတည်ဆောင်သွားခဲ့ပါတယ်။ဇာပနာအခမ်းအနားကိုဘရာဇီးရဲ့ကမ္ဘာကျော်ဘောလုံးသမားတွေဖြစ်တဲ့ရော်နယ်ဒိုနေမာနဲ့ကာကာတို့တက်ရောက်တာမတွေ့ရတဲ့အတွက်မေးခွန်းထုတ်သူတွေလည်းရှိပါတယ်။ပီလီယာ1960ပြည့်နှစ်လွန်နေမှာကမ္ဘာအကောင်ဆုံးဘောလုံးသမားဖြစ်ခဲ့ပြီးသူဟာဘရာဇီးကိုကမ္ဘာဆင်မြင့်ပေါ်ကိုပထမဆုံးရောက်အောင်ပို့ဆောင်ခဲ့သူအဖြစ်ဘရာဇီးပြည်သူအတော်များများကမှတ်ယူကြပါတယ်။ပီလီဟာဥမာကြီးကင်စာနဲ့2020ခုနှစ်ကတည်းကဆင်းရုံတက်ကူတာနေခဲ့ရပြီးအခုနောက်ဆုံးကွယ်လွန်ခဲ့တာဖြစ်ပါတယ်။သူဥဆောင်ပါဝင်ခဲ့တဲ့ဘရာဇီးဘောလုံးသင်းဟာ1958ခုနှစ်1962ခုနှစ် 1980 ခုနှစ်တွေမှာကမ္ဘာဖလားစကူရရှိခဲ့ပြီးပီလီဟာဂိုးပေါင်း89ဂိုးသွင်းယူခဲ့ပါတယ်။